ลามะยุ้ยกอกบวยกะนี่ซะปิ๊ดอะโชจะโกซาปิ๊ดสนิทโกจินตงนายีปี่ตองสุยุ้ยกอกบวยคอมมิชชั่นเนี่ยตินจาจักโกคอมมิชชั่นเนี่ยနိုင်ငံရေးပါတီတစ်ချို့ဒီကနေ့တွေ့ဆုံစင်မှာသဘောတူညီခဲ့ကြပါတယ်2020ပြည့်နှစ်ยุ้ยกอกบวยတော့ကအနိုင်ရပါတီတစ်ခုဖြစ်တဲ့
အချိုးကျကိုစားပြုပြရာစနစ်ကျင့်သုံးရင်းနဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးစတဲ့ကိစ္စတွေကိုနိုင်ငံရေးပါတီတချို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ဒီကနေ့မေလ22ရက်နေ့ပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်တဲ့နိုင်ငံရေးပါတီတွေကအချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ကော်မရှင်ဘက်ကကြင်ပြတာကိုလက်ခံပြီးဘယ်လိုပုံစံနဲ့လုပ်သွားမယ
ဲ့ညာပြီးတော့ဘယ်လိုပြရနဲ့သွားမယ်ဆိုတော့တရားမင်းတရားတပါးနဲ့တပါးနဲ့ပြီးတော့မတူကြဘူးပေါ့ဟိုသဘောတူညီချက်ရတာကတော့အဲ့ဒီပြရနဲ့သွားမယ်အဲ့ဒီအတွက်ကိုဘယ်လိုပုံစံနဲ့သွားမလဲဆိုတဲ့ကိစ္စကိုတော့ပုံရံတစ်ခုထုတ်မယ်နိုင်ငံရေးပါတီတွေရဲ့ဒီစီရဲ့နောက်ကရပ်ပက်ဖွဲ့စည်းတွေပါပြီးတော့ဟိုပုံရံလုပ်ပြီးတော့အဲ့ဒါကိုပုံစံချမယ်ပေါ့အဲ့ဒါလေးတော့သဘောတူကြတာပေါ့ကျွန်တော်စဉ်းစားနေတာကတော့ဂျူရီစီကြောင်နဲ့ဆွေးနွေးတာပါကျွန်တော်ကတော့ဒီ2008ဖွဲ့စည်းပုံရရင်စီရီအနိုင်ရပါတီကနေပြီးတော့ဖွဲ့စည်းတယ်အခုဆိုရင်လည်းကျွန်တော်တို့စစ်တပ်ကနေပြီးတော့ကျွန်တော်တို့ UNC ကိုဖွဲ့စည်းတယ်ပေါ့နော်အဲ့တော့အစိုးရနဲ့တစ်ချက်တည်းဖြစ်နေတဲ့ကိစ္စမှာဖြစ်တယ်လို့ဆိုတဲ့အကြောင်းပါကျွန်တော်ဆွေးနွေးနေတယ
်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိသိန်းစင်ကတော့အချို့ကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
ဒီအစနဲ့အကောင်းတာပြောတာလည်းရှိတယ်တချို့ကတော့တိုက်ပြီးတော့မသိတော့သေးဘူးဆိုတာလည်းရှိတာပေါ့အဲ့ဒီပုံမှာဖြေတစ်ခုတော့မထွက်သေးဘူးအခြေစဉ်ဆွေးနွေးနေတုန်းမှာပဲအခုကဟုတ်တယ်ပါတီတွေရဲ့ဆုတ်ရှာမှုပိုင်းကသူအားပေးတဲ့ပိုင်းရှိတာပေါ့နော်ပုံမပြတ်ပဲနဲ့လှုပ်ရှားနေတဲ့ဒါတော့အားပေးတဲ့ပိုင်းပါဒါပေမဲ့အဲ့ဒီဘက်ကဘယ်လိုလှုပ်ရှားမပဲသွားမလဲဆိုတာတိုက်မဆွေးနွေးဘူးအစမမြင်တဲ့ဘောကတော့ဘယ်လိုဖြစ်ဖြစ်ပေါ့နော်လူတွေစုံတယ်အမြင်တွေကတော့ဆွေးနွေးကြတယ်ဒါကဘဘလိုပြောမှတင်နိုင်ငံရဲ့အေးချမ်းမှုအတွက်အထောက်အပံ့ဖြစ်တယ်လို့ကျွန်မမြင်တယ
်လေ။လက်ရှိမြန်မာနိုင်ငံမှာမဲများသူအနိုင်ရစနစ်ကိုကျင့်သုံးနေတာပါ။ NLD အစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံမှာဒီမိုကရေစီအခြေမခံသေးတဲ့အတွက် PR စနစ်ကျင့်သုံးဖို့အဆင်မပြေနိုင်သေးဘူးလို့ NLD တာဝန်ရှိသူတယောက်ကပြောကြားခဲ့ပါတယ်။ဒီကနေ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲအတွင်းနိုင်ငံရေးပါတီတွေရဲ့လုံခြုံရေးပါတီဝင်တွေရဲ့လုံခြုံမှုအပိုင်းနဲ့ပတ်သက်လို့တချို့နိုင်ငံရေးပါတီတွေဘက်ကတင်ပြလာတာတွေရှိပြီးလုံခြုံရေးအတွက်သက်ဆိုင်ရာစစ်တိုင်းမှုတွေနဲ့တွေ့ဆုံဆွေးနွေးဖို့တင်ပြတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာမဲမက်သမားမှုတွေလုပ်ခဲ့တဲ့မဲမက်သမားမှုတွေဖြစ်အောင်ကြိုတင်ကြံစီဆောင်ရွက်ခဲ့တယ်လို့ဆိုပြီး NLD ပါတီကိုဖျက်သိမ်းဖို့နဲ့ဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေကိုနိုင်ငံတော်တစ်ဆပေါက်တွေအဖြစ်စစ်ဆေးစဉ်းစားဆောင်ရွက်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကဒီကနေ့တွေးဆုံပွဲအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်။အရေးယူဆောင်ရွက်မယ့်ကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောဆိုရမှရှိလို့အသေးစိတ်ကိုမသိရဘူးလို့ပြည်သူပါတီကဦးကျော်ကျော်စိုးကပြောပါတယ်။
အဲ့တော့ NLD ပါတီနဲ့ဆက်သက်လို့ဒီဥက္ကဋ္ဌရဲ့ဒီကောင်းနေမှာတော့ဒီမဲပထမမှုတွေတွေ့ရတယ်။သူနောက်ထပ်ရှစ်ကျုပ်နဲ့နောက်ကျန်တယ်လို့ပြောတယ်။ဟောတော့ကိုအားလုံးအားလုံးပြီးပြီပေါ့။အဲ့ဒါတွေပြီးရင်တော့ဒီမဲတိုင်မဲပိုးတယ်ဆိုတဲ့ကြောင်းကြချက်နဲ့ NLD ပါတီကိုချက်သိမ်းဖို့အနေအားချက်လို့ပြောပါတယ်။အခုတခြားတခုပါတီတွေတင်လာတော့ဒီဒီတော့ဘယ်ကောင်းစီဖိတ်တဲ့အစ်ကိုမလာတဲ့ပါတီကိုချက်သိမ်းဖို့တောင်းဆိုတဲ့ပါတီတွေလည်းရှိပါတယ်။ဒီဝင်မတက်တဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်လို့တော့ဒီပါတီတွေမှာလည်းအကြောင်းမျိုးမျိုးကြောင့်မတက်နိုင်တာလည်းရှိနိုင်တယ်။ဆိုတော့သူတို့နည်းနည်းလေးသိခံပြီးတော့စောင့်ကြည့်နေတယ်။သို့တော့ဟိုလုံးတဲ့အချိန်မှာလုံးတဲ့တာလုံးတယ်လို့တော့ပြောပါတယ်။
ဒီကနေ့ရွေးကောက်ပွဲကော်မရှင်ဖိတ်တဲ့ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ၊ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ၊ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD တို့အပါအဝင်လက်ရှိတရားဝင်ပါတီတွေရဲ့ထက်ဝက်နီးပါးလောက်ကတော့မတက်ခဲ့ကြပါဘူး။နိုင်ငံရေးပါတီ92ပါတီကိုဖိတ်ကြားခဲ့တဲ့အထက်မှာပါတီ59ပါတီတက်ရောက်ခဲ့ပါတယ်။2020ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်315မြို့နယ်မှာမြို့နယ်10မြို့နယ်သာစစ်ဆေးဖို့ကြံတော့တာမို့ NLD ပါတီနဲ့တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်မှုတွေမကြခင်မှာစတင်နိုင်တယ်လို့နိုင်ငံရေးပါတီတွေကခန့်မှန်းနေကြပါတယ်။ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်အများစုကိုစစ်အာဏာသိမ်းရင်ကစလို့ဖမ်းဆီးထိန်းသိမ်းထားတယ်လို့တချို့ကလည်းပုံမှန်မျိုးစုံနဲ့အမှုဖွင့်ထားတဲ့အတွက်ထွက်ပြေးတင်းရှောင်နေကြပါရဲ့ရှင်။